ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်ပြီးရွေးကောက်ပွဲအစ်စ်လုပ်ပေးဖို့တောင်းဆိုတဲ့ဆန္ဒပြခြေတက်သူတွေဟာဗိုလ်ဒူးနေကမြို့တော်အစ္စလမ်ဘာဘတ်ကိုဦးတည်ခြေတက်လာရမှာရဲတွေကမျက်ရည်ကိုပုံနေဒုတ်တွေအသုံးပြုပြီးနှိမ်နှင်းခဲ့တယ်လို့ကြားနေချီတဲ့ဆန္ဒပြသူတွေကိုလည်းဖန်ဆီးခဲ့ပါတယ်။ဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘာဘတ်ကိုခြေတက်ပြီးလက်ရှိအစိုးရကကြားပြရွေးကောက်ပွဲလုပ်မပေးမချင်းမြို့တော်မှာတိုင်တပိတ်ဆန္ဒပြမှာဖြစ်တယ်လို့ဝင်ကြီးချုပ်ဟောင်းခံကပြောဆိုထားပါတယ်။ဝင်ကြီးချုပ်ဟောင်းအမေရိကန်ဦးဆောင်တဲ့အစိုးရစံကြီးဆန္ဒပြသူတွေဟာမြို့တော်အစ္စလမ်ဘာဘတ်ကနေမိုင်60ကျော်လောက်ဝေးတဲ့ဆွာဘီမြို့ကနေမြို့တော်အစ္စလမ်ဘာဘတ်ကိုချီတဲ့ဆန္ဒပြလာတာဖြစ်ပါတယ်။ပြီးခဲ့တဲ့လတဲ့တော့ကဝင်ကြီးချုပ်ဟောင်းအမေရိကန်ကိုလွတ်တော်မှာအယုံကြည်မရှိအစိုးတင်သွင်းခဲ့ပြီးသူ့ရဲ့ PDI ပါတီညွန်ပေါင်းအစိုးရကိုဖြုတ်ချခဲ့ပါတယ်။အဲဒီနောက်သူ့ရဲ့တန်ပဲရှဘာရှရစ်ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အစ္စလာဘတ်မြို့တော်မှာဆန္ဒပြသူတွေကိုတားဆီးဖို့အတွက်လွတ်တော်အစာဦးတွေအချက်ကြားကြတဲ့ဒေသတွေမှာလုံခြုံရေးတပ်ဖွဲ့တွေကိုချတာပါတယ်။အခုလိုအရေးပါတဲ့လှုပ်ရှားမှုကိုဘယ်အစိုးရဘယ်ဖက်ဆက်အာဏာပိုင်တွေကမှရပ်တန့်လို့လမ်းလွဲပြလို့ရမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကအင်မရာခန်ကတွစ်တာကနေတဆင့်ပြောဆိုထားပါတယ်။လက်ရှိအစိုးရကပါလီမန်ကိုဖျက်သိမ်းပြီးရွေးကောက်ပွဲအစ်စ်လုပ်ပေးတဲ့အထိမြို့တော်အစ္စလာမဘတ်မှာစန္ဒပြမှာဖြစ်တယ်လို့လဲဝင်ကြီးချုပ်ဟောင်းအမရာကန်ကပြောဆိုထားပါတယ်ခင်ဗျာ